ကျင်းပတဲ့ G7 စက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးညီလာခံဟာအခြားတိုက်အတွင်း၈နှစ်ကြာပြီးမှထပ်မံကျင်းပတာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံဟာတခုတည်းသော G7 အဖွဲ့ဝင်အခြားနိုင်ငံဖြစ်ပါတယ်။တရုတ်နိုင်ငံဟာကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဖြစ်ပေမဲ့လည်း G7 ရဲ့အဖွဲ့ဝင်မဟုတ်သေးပါဘူး။ဒီနေ့ G7 ထိပ်သီးဆွေးနွေးမှာထူးခြားတာကတော့အင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊ချတ်၊လာအိုသီလင်္ကာ၊ဗီယက်နမ်နဲ့ပါပူအနယူဂီနီစတဲ့ဖွံ့ဖြိုးဆဲ9နိုင်ငံကိုလည်းထိပ်သီးဆွေးနွေးပွဲမှာတက်ရောက်ဖို့ဖိတ်ကြားခဲ့တာပဲဖြစ်ပါတယ်။ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့စီးပွားရေးနဲ့နိုင်ငံရေးဆိုင်ရာစင်ခုံမှုတွေကိုရင်ဆိုင်ဖြေရှင်းသွားကြဖို့ G7 စက်မှုဖွံ့ဖြိုးတိုးတက်တဲ့9နိုင်ငံရဲ့ထိပ်သီးညီလာခံအပြီးထုတ်ပြန်တဲ့32မျက်နှာပါကြီးညာချက်မှာဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဖြစ်နိုင်ခြေတဲ့နှိမ့်ကျပြီးအတန်အသင့်သာရှိမဲ့တစ်ချိန်ထဲမှာပဲဖွံ့ဖြိုးမှုကျဆင်းနိုင်တဲ့အလားအလာတွေဟာလည်းဆက်လက်တည်ရှိနေဆဲဖြစ်တယ်လို့ G7 ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ပထဝီနိုင်ငံရေးအနေအထားကြောင့်ပဋိပက္ခတွေအကြမ်းဖက်မှုနဲ့ရွှေ့ပြောင်းဒုက္ခတွေတွေအရေးတိုးမြင့်ဖြစ်ပေါ်နေကြတွေကကမ္ဘာစီးပွားရေးအခြေအနေကိုပုံမှန်ရှုပ်ထွေးစေတယ်လို့ဆိုပါတယ်။ဒါအပြင်အစွန်းရောက်အကြမ်းဖက်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေနဲ့တခြားစင်ခုံမှုတွေအများအများရှိနေတဲ့အတွက်တည်ဆဲနိုင်ငံတကာစည်းမျဉ်းစည်းကမ်းတွေနဲ့လူသားအလုံးအတွက်အများစုကလက်ခံကျင့်သုံးနေတဲ့ဘုံတံပိုးတွေကိုချိမ့်ချောက်လာနေတယ်လို့လည်း G7 ရဲ့ကြီးညာချက်မှာထည့်သွင်းဖော်ပြထားပါတယ်။နိုင်ငံတကာမှာရင်ဆိုင်နေရတဲ့အဲ့ဒီပဋိပက္ခနဲ့စင်ခုံမှုတွေကိုကင်တွယ်ဖြေရှင်းဖို့အထူးတာဝန်ရှိတယ်လို့ G7 အဖွဲ့ဝင်နိုင်ငံတွေကယူဆထားကြပါတယ်။ဒီမိုကရေစီနဲ့လွတ်လပ်မှုတရားဥပဒေစိုးမိုးရေးလူ့အခွင့်အရေးအပေါ်လေးစားလိုက်နာမှုစတဲ့ဘုံတံပိုးတွေနဲ့အခြေခံသဘောတရားတွေပေါ်အခြေခံပြီးစုပေါင်းရင်ဆိုင်သွားမယ်လို့ဆိုပါတယ် IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့အကြီးအကဲခရစ်စတင်းလာဂတ်ကတော့ကိုတိုင်းပြည်အသီးသီးမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေဆင်းရဲမှုတွေကနေလွတ်မြောက်ဖို့အတွက်ဥရောပတိုက်အတွင်းထွက်ပြေးလာကြတဲ့ရွှေပြောင်းဒုက္ခတွေအပါအဝင်ကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးမှုကိုအန္တရာယ်ပြုနေတဲ့အကြမ်းဖက်မှုတပ်ဖြည့်ရေးအစီအစဉ်တွေအတွက် G7 အဖွဲ့ကထုတ်ပြန်ထားတဲ့လုပ်ငန်းစဉ်ကိုသူ့အနေနဲ့ထောက်ခံကြောင်းပြောပါတယ
် Well, I hope it does illustrate the fact that the G7 agree on the objectives.They agree on the areas where they want to focus.
ဒီကိစ္စအဖွဲ့ရဲ့သဘောတူညီချက်ကရှစ်ဆက်ဘာလုပ်ရမယ်ဆိုတဲ့ရည်မှန်းချက်တွေပါဝင်တယ်လို့ကျွန်မထင်ပါတယ်။သူတို့အနေနဲ့ဘယ်နေရာတွေမှာအဓိကထားရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြမယ်ဆိုတာကိုသဘောတူခဲ့ကြပါတယ်။ဘလို့မူဝါဒတွေချမှတ်လှုပ်ဆောင်ရမယ်ဆိုတာကိုလည်းသဘောတူခဲ့ကြပါတယ်။ဘယ်နိုင်ငံရဲ့လို့အတိအကျပြောဖို့တော့ခက်ပါလိမ့်မယ်။ဒါပေမဲ့တိုင်းပြည်တချို့ဟာလက်ရှိသူတို့လှုပ်ဆောင်နေတာထက်ပိုပြီးလုပ်နိုင်ကြပါတယ်။ကျမတို့ IMF အဖွဲ့အနေနဲ့ကတော့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုရရှိအောင်ရှေ့တိုးလှုပ်ဆောင်ရမယ့်နည်းလမ်းတွေကိုရွေးချယ်ပြီးဒီထိပ်သီး9နိုင်ငံအပြင်တခြားဘယ်တိုင်းပြည်တွေကပိုးပြီးငွေကြေးထည့်ဝင်လှုပ်ဆောင်နိုင်မလဲဘလောက်အထိလုပ်ပိုင်ခွင့်ရှိမလဲဆိုတာတွေကိုဖော်ထုတ်ပေးဖို့ပဲဖြစ်ပါတယ်
G7 ညီလာခံမှာတက်ရောက်တဲ့အမေရိကန်သမ္မတဘာရက်အိုဘားမားကလည်းအာရှဒေသအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်စေတဲ့မြောက်ကိုရီးယားအရေးအပါအဝင်ထိပ်သီးဆွေးနွေးပွဲအတွင်းခေါင်းဆောင်တွေဆွေးနွေးကြတဲ့နျူကလ িয়ার အရေးကိစ္စတွေကိုအင်ရှင်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
်။ We also discussed a range of regional issues and given the threat from North Korea we agreed tocontinue reinforcing deterrence and strengthening our defense capabilities
ရောက်ကိုရီးယားနိုင်ငံဘက်ကချင်းချောက်မှုတွေရှိနေတဲ့အတွက်အဲ့ဒီအန္တရာယ်ကိုကာကွယ်ဖို့တိုးမြင့်လှုပ်ဆောင်နေတာတွေကျွန်တော်တို့ရဲ့ခုခံနိုင်စွမ်းအခြေအနေတွေအပါအဝင်ဒေသတွင်းဆိုင်ရာအကြောင်းအရာတော်တော်များများကိုကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဟီရိုရှိမားမြို့ကိုကျွန်တော်တို့တွားရောက်လေပတ်ခဲ့တာဟာလေဒုတိယကမ္ဘာစစ်အတွင်းအသက်ဆုံးရှုံးခဲ့ကြရသူတွေအတွက်အပြင်နျူကလ িয়ার ကင်းမဲ့တဲ့ကမ္ဘာကြီးဖြစ်လာစေရေးအတွက်ကျွန်တော်တို့နှစ်နိုင်ငံကြားလက်ခံယုံကြည်ထားချက်ကိုထပ်လောင်းအတည်ပြုပေးတာဖြစ်တဲ့အပြင်လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းကျွန်တော်တို့နှစ်နိုင်ငံကြားမိတ်ဆွေတွေအဖြစ်ထူးခြားပြောင်မြောက်စွာရပ်တည်နိုင်ခဲ့တာကိုလည်းမီးမောင်းထိုးပြရာရောက်ပါတယ
်။ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စအတွက်ဗြိတိန်နိုင်ငံသားတွေမဲခွဲဆုံးဖြတ်ကြဖို့ရှိနေတဲ့အကြောင်းမကြာသေးခင်သတင်းပတ်တွေအတွင်းသတင်းတွေထဲမှာအကျယ်တဝင့်ဖော်ပြနေကြတဲ့ကိစ္စကို G7 ထိပ်သီးညီလာခံအတွင်းတရားဝင်ထက်သွင်းဆွေးနွေးကြခြင်းမရှိပေမဲ့လည်းဒီကိစ္စဟာထိပ်သီးညီလာခံကိုတက်လာကြတဲ့ခေါင်းဆောင်တွေအတွက်ရှောင်ရှားလို့မရနိုင်တဲ့ကိစ္စတစ်ခုဖြစ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေကမေးတဲ့အခါမှာတော့ British ဝန်ကြီးချုပ် David Cameron က EU အဖွဲ့ဝင်အဖြစ်ဆက်လက်တည်ရှိရေးဟာ Britain အတွက်အကျိုးဖြစ်ထွန်းစေမှာဖြစ်တဲ့အတွက်ပြုပြင်ပြောင်းလဲလို့ရနိုင်တဲ့ဥရောပသမဂ္ဂအတွင်းမှာ Britain ဆက်လက်တည်ရှိနေရေးအတွက်သူ့အနေနဲ့အမြဲတမ်းလိုလားခဲ့ကြောင်းပြန်လည်ပြောကြားခဲ့ပါတယ် G7 အဖွဲ့ရဲ့အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ရှင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ထိပ်သီးဆွေးနွေးပွဲအခမ်းအနားမှာ ကမ္ဘာစီးပွားရေးအပေါ်မကောင်းမြင်တဲ့အယူအဆမျိုးမထားကြပဲအားလုံးပူးပေါင်းလှုပ်ဆောင်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ
်။私が議長として今回のサミットで最も時間を割いて。
ကမ္ဘာစီးပွားရေးနဲ့ပတ်သက်လို့မကောင်းမြင်နေတာဟာပြဿနာကိုဖြေရှင်းနိုင်မှာမဟုတ်တဲ့အကြောင်းဒီစီဝေးပွဲရဲ့အလဲကျဥက္ကဋ္ဌအဖြစ်နဲ့အဲ့ဒီလိုမဖြစ်ဖို့အတွက်သူ့ဘက်ကအချိန်အများကြီးအကုန်ခံစူးစမ်းခဲ့ပေမဲ့အဲ့ဒီသဘောမျိုးဖြစ်လာခဲ့ကြအောင်မကောင်းမြင်နေကြမယ့်အစားလက်တွေ့ကြကြရှုမြင်သုံးသပ်ပြီးအကောင်းမြင်တဲ့အယူအဆနဲ့လက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းကြဖို့လိုအပ်ကြောင်းကြုံတွေ့ရနိုင်တဲ့အန္တရာယ်အခက်အခဲတွေကိုအားလုံးမျှဝေတာဝန်ယူမှုမရှိသေးရဒီပြဿနာကိုဖြေရှင်းလို့ရနိုင်မှာမဟုတ်ကြောင်းဝန်ကြီးချုပ်ရှင်စိုးအာဘေကပြောကြားသွားတာပါဒီထိပ်တီးစီဝေးပွဲမစတင်ခင်ကတည်းက2008ခုနှစ်တုန်းကရင်ဆိုင်ခဲ့ရတဲ့ကမ္ဘာလုံးဆိုင်ရာစီးပွားကျကပ်မျိုးနောက်တစ်ကြိမ်မဖြစ်အောင်လှုပ်ဆောင်ကြဖို့အစည်းအဝေးတက်ကြမဲ့ခေါင်းဆောင်တွေကိုဝန်ကြီးချုပ်ရှင်စိုအာဘေကကြိုတင်မြစ်တာရပ်ခံခဲ့တာဖြစ်ပါတယ်။2008ခုနှစ်မှာကြုံတွေ့ခဲ့ရတဲ့စီးပွားကျကပ်မျိုးမဖြစ်ဘူးလို့လုံးဝမပြောနိုင်ပေမဲ့အဲ့ဒီရဲ့အကျိုးဆက်တွေကိုရင်ဆိုင်ဖြေရှင်းနေကြရဆဲဖြစ်ပြီးတချို့ဗန်ဒီရဲ့လှုပ်ဆောင်မှုတွေဟာစိုးရိမ်ရတဲ့အနေအထားမျိုးရှိနေတယ်ဆိုတာကိုကမ္ဘာခေါင်းဆောင်တွေကနားလည်သဘောပေါက်ထားကြတာဖြစ်ပါတယ်။အေရှင်ဂျပန်နိုင်ငံအပါအဝင်အာရှတိုက်အတွင်းကနိုင်ငံအတော်များများနဲ့တရုတ်နိုင်ငံအကြားရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စကိုလည်းထိပ်သီးဆွေးနွေးပွဲအတွင်းမှာထပ်သွင်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့နှစ်စဉ်ကျင်းပတဲ့ဒီ G7 ထိပ်သီးညီလာခံကကမ္ဘာစီးပွားရေးနဲ့နိုင်ငံရေးအပါအဝင်အရေးပါတဲ့ကိစ္စရပ်တွေအပေါ်အကျိုးသိရမှုရှိတယ်မရှိဘူးဆိုတဲ့အပေါ်မှာတော့လိလာသူတွေအကြားအမြင်သဘောထားအမျိုးမျိုးကွဲပြားနေကြတာဖြစ်ပါတယ်ခင်ဗျာ။